ခုလွှတ်တော်ကအတည်ပြုပြီးတော့တောင်းဆိုနေတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးအတွက်သမရဘက်ကရောဘယ်လိုသဘောထားရှိပါလဲရှင်။ဒီတွဲဆုံဆွေးနွေးဖို့အတွက်သမရဘက်ကအသင့်ဖြစ်ပြီလို့ပြောနိုင်မလားရှင်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တို့နေကချင်းကပ်ပုံကွာတာပေါ့ဗျာကျွန်တော်တို့ရဲ့ချင်းကပ်ပုံက institution ဖွဲ့ကိုကျွန်တော်တို့ကအခြေခံပြီးတော့စဉ်းစားပါလေဒါမလို့အောက်တိုဘာ31မှာတွေ့တုန်းကလုတ်တဲ့ခါမှာအဲ့ဒါကျွန်တော်တို့ဥပဒေပြုမှန်နိုင်ပါမယ်အုပ်ချုပ်ရေးမှန်နိုင်ပါမယ်နိုင်ငံရေးပါတီများပါမယ်ပြီးလို့ချင်းကျွန်တော်တက်မတော်ပါမယ်ပြီးရင်တော့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ရွေးကောက်ပွဲကော်မရှင်ပါမယ်ဆိုတော့ကျွန်တော်အဖွဲ့ကြီး5ဖွဲ့နဲ့ကျွန်တော်ကဒီအောင်မှန်နိုင်ထားပြီးတော့ပြောတာပေါ့တဖို့ချင်းမှာကိုစားပြီးပါတဲ့လူကတော့ရေတွက်အကြောင်းလေးရှိနေတာပေါ့ဒါပေမဲ့ဒေါန်းစန်းစုကြည်ရောလွတ်တော်ရောချင်းကပုံတွေကပုံကိုယ်ကိုအခြေခံတာဖြစ်နေတော့ကျွန်တော်နဲ့တော့အတော်ကွာပါတယ်နောက်တစ်ခုကမနေ့ကဆိုနေပုံမှာလည်းတိုင်းသားပါတီတွေကတိုင်းသားအားလုံးနဲ့တယောက်ဆိုတာကတော့မဖြစ်နိုင်ဘူးဟောဆိုကွဲကြတဲ့တိုင်းသားတွေရှိရတော့ကြောင့်မလို့ကွဲကြတဲ့အမြင်ကိုပြောနိုင်မှုများများလိုချင်တယ်လို့ပြောတယ်နောက်တစ်ခုကတကယ်ရွေးမယ်ဆိုရင်လည်းလွတ်တော်ရတယ်မဟုတ်ဘဲနဲ့သူတို့တိုင်းသားပါတီအားလုံးကရွေးတာမျိုးပဲဖြစ်တယ်ဆိုတဲ့သဘောပြောတော့သူတို့ရဲ့6ဖွဲ့ဆိုင်ကလက်တွေ့နဲ့တော့သိမနည်းဆက်ဘူးလို့ကျွန်တော်တို့ထင်ပါတယ်
ဟုတ်ကဲ့ဒီတော့ဝန်ကြီးပြောတဲ့သဘောကဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးအတွက်သမရကလက်မခံနိုင်ဘူးလို့ပြောနိုင်မလားဒါမှမဟုတ်တွဲဖို့အတွက်စဉ်းစားနေစေပြောမလားဝန်ကြီးဘယ်လိုပြောနိုင်မလဲရှင
်ကျွန်တော်တို့အမြင်ကတော့ဒီချင်းကပုံချင်းကအတော်ကွဲပြားနေတဲ့အတွက်ကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ဖြစ်နိုင်ဦးမယ်မထင်ဘူ
းဟုတ်ကဲ့ဆိုတော့ကာကွယ်ရေးဦးစီးချုပ်ဘက်ကရောဟိုဒီ6ပွင့်ဆိုင်တောင်းတာနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိရဲလို့ဝန်ကြီးတို့သိထားတာများရှိတယ်လဲရှင်ဘယ်လိုများပြောနိုင်မလဲရှင်ဒီအချိန်လေးပေါ်မှာရော
အဲ့တော့ကျွန်တော်တို့အဲ့ဒီသဘောထားတော့ကျွန်တော်မသိရသေးပါဘူးခင်ဗျာအရင်တုန်းကလည်း6ပွင့်ဆိုင်တောင်းတုန်းကလည်းအဲ့ဒီဟိုတပ်မတော်ကဦးစီးရဲ့ယက်တိချက်ကတော့ရှင်းပါတယ်လေဟိုသူ5ပွင့်မှာလက်တက်တုန်းကလည်းသူပြောခဲ့ပြီးပဲ
ဟုတ်ကဲ့ဆိုတော့တကယ်တော့ဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးဆိုတာကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ကတင်ပြီးတော့ဒါကိုလွှတ်တော်မှာနော်ကန့်ကွက်သူမရှိအတည်ပြုပြီးတော့ဒီလွှတ်တော်ရဲ့ဥက္ကဋ္ဌတွေကိုယ်တိုင်ကတောင်းဆိုကြတာမျိုးပါရှင်ဆိုတော့ဒီအခြေအနေတွေပေါ်မှာရောဒီဝန်ကြီးဘယ်လိုသုံးသပ်ပါလဲရှင
်ပထမတစ်ခုကတော့ခုတလောမှာတော့ဗျာကျွန်တော်လည်းလေးလာမိသလောက်ဟိုအရေးကြီးအဆိုတွေအတော်များများတင်ပါတယ်အဲ့တော့အရေးကြီးအဆိုတင်သွင်းတဲ့သူတွေအနေနဲ့သူတည်ဥရရဲ့သဘောနဲ့တင်တာလားကျူတင်နှိမ့်နိုင်လို့တင်တာလားဒါမှမဟုတ်ရင်တယောက်နှစ်ယောက်နဲ့ဆက်ကြည့်ပြီးတင်လာတော့ကျွန်တော်တို့မသိပါဘူးသို့တော်အဲ့ဒါကတော့လွတ်တော်ကဒီပြုရဆိုရင်တော့လွတ်တော်ဘက်ကသဘောထားပဲပေါ့လေဒါပေမဲ့သို့သူဘက်တစ်ခုဖြစ်ဖို့ဆိုတာပါဝင်ပတ်သက်တဲ့လူတွေအားလုံးရဲ့သဘောတူညီကြမှာဖြစ်မှာပေါ့
ဟုတ်ကဲ့ဆိုဒီကနေ့ပဲဒီလိုလွတ်တော်ရဲမှာလဲပေါ့လေတို့ဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးအတွေ့အတိုင်းသားလွတ်တော်ကိုယ်စားလှယ်တဦးကိုရွေးချယ်တဲ့နေရာမှာမျိုးသားလွတ်တော်ရဲ့ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုရွေးချယ်လိုက်တာရှိပါတယ်ဆိုတော့ဒီလိုရွေးချယ်မှုဟာဒီလွတ်တော်ပြင်ပမှာရှိနေတဲ့တိုင်းရင်းသားတွေရောလွတ်တော်တွဲမှာရှိနေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုရောကိုစားပြုတယ်လို့မြင်ပါလားရှင်ဒီဟာပေါ်မှာရောဝင်ကြီးဘယ်လိုသုံးသပ်ပါလဲရှင်
မနေ့ကတော့တိုင်းသားတွေကတော်တော်များကြည့်စုဆွေးနွေးခဲ့ကြတယ်ကြာအဲ့ဒါဆိုတော့ဆရာတို့အနေနဲ့အဲ့ဒီကိစ္စကိုအဲ့နေ့ကတက်လာတယ်မနေ့ကတက်လာတယ်တိုင်းသားပါတီတွေကိုမေးတာပိုကောင်းပဲဘာလို့သူတို့နဲ့ဆိုင်တဲ့အရေးကိစ္စဖြစ်နေတာအောင
်ဟုတ်ကဲ့ရှင်ခုဒီပြီးခဲ့တဲ့အောက်တိုဘာ31ရက်နေ့တွေ့ခဲ့တုန်းက14ဦးပေါ့နော်ဒီတွေ့သမရအိမ်တော်မှာတွေ့ကြတုန်းကဒီဆွေးနွေးခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့အကောင့်ထည့်ဖို့နေရရှိလဲရှင
်ပထမဆုံးတစ်ချက်ကတော့ဗျာခင်ဗျားတို့ပြောတဲ့14ဦးဆိုတာကိုကျွန်တော်ကမသုံးပါဘူးကျွန်တော်တို့ကအဖွဲ့ကြီး5ဖွဲ့လို့ပဲသုံးပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့က institution ကိုအခြေခံပြီးတော့ပြောတာ။အဒုတိယဘာဆက်လုပ်နေလဲမင်းတော့ကျွန်တော်တို့ဘက်ကတော့အဲ့ဒီတုန်းကကျွန်တော်တို့ဆွေးနွေးခဲ့တဲ့အချက်လက်တွေကိုမူတည်ပြီးတော့နောက်ကျရင်ဆွေးနွေးတဲ့အခါမှာကျွန်တော်တို့ဘက်ကဆွေးနွေးတဲ့အကြောင်းအရာတွေကိုကျွန်တော်တို့ပြင်ဆင်တာပေါ့။တချို့အဖွဲ့ကြီးတွေပေါ့ဗျာ UNA တို့ဘာလို့ဘက်ကလာတက်တဲ့အဖွဲ့တွေကလည်းသူတို့ဆွေးနွေးခဲ့တဲ့ဟာနဲ့ဒီဘက်ကဆွေးနွေးချက်တွေပေါ်မူတည်ပြီးတော့သူတို့အဖွဲ့တွေကိုကျွန်တော်ပြန်ရှင်းပြလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်လည်းမသိဘူ
းဟုတ်ကဲ့
တိုးတော့တချို့အဖွဲ့တွေကြောင့်လည်းဒီ7နှစ်တွင်းမှာအသေးစိတ်ချာချာမဆွနေတဲ့ပုံကိုလည်းရှိတာပေါ့တိုးတော့ဘာပဲပြောကျွန်တော်ဘက်ကတော့အကောင်းဆုံးဖြစ်အောင်ပြန်ပြင်ဆင်နေပါတယ
်ဟုတ်ကဲ့ရှင်2005မတိုင်မီဖွဲ့စည်းပုံကိုပြင်နိုင်ဖို့အတွက်နိုင်ငံရေးနည်းလမ်းနဲ့အဖြေရှာတာတစ်ခုပဲရှိတယ်ဆိုတဲ့အမြင်နဲ့သုံးသပ်ချက်တွေရှိပါတယ်ရှင်ဒီပုံမှာရောဝင်ကြီးဘယ်လိုမြင်ပါလဲရှင
်ဟုတ်ကျွန်တော်တို့ရဲ့ယက်တီချက်ကတော့ရှင်းပါတယ်ဗျာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဒီမို့တော့တတ်မှတ်ထားတဲ့နီလန်းနေတိုင်းကိုကျွန်တော်ပြရပါတော့တက်ကတော့နှစ်ကတော့ဒါတွေအားလုံးကလုံထုံးလုံနေနဲ့အညီပဲလုံးဝမဟုတ်ဘူးပဲကျွန်တော်ကပြန်နေဝင်ပြီးတော့မှပြောလို့မရပါဘူးတချို့ကတော့ပြောတော့သမရကပြောပါလားလို့ပြောသမရကအဲ့လိုဖွဲ့စည်းပုံခြေကဥပဒေတို့အရေးကြီးတဲ့ဥပဒေကိုပြင်ဖို့အတွက်အကြံပြုဖို့နေတာဒါတမန်ဥပဒေမျိုးနဲ့ပတ်သက်လို့သမရရဲ့တဝန်လွန်နဲ့ပြန်ပြီးမှတ်ချက်နဲ့အကြံပြုရတော့မှအတော်များများကိုပယ်ချခံနေရတာဆိုတော့ဟိုဘယ်သူမှလုတ်ပိုင်ခွင့်ရှိတယ်ဘယ်သူမှအာဏာရှိဆိုခင်ဗျားတို့သိပါတယ်
ဟုတ်ကဲ့ဝင်ကြီးအခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်